နယ်သာလန်နိုင်ငံ The Hague မြို့က ICJ နိုင်ငံတကာခုံရုံးမှာပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကနေဖေဖော်ဝါရီလ28ရက်နေ့အထိမြန်မာနိုင်ငံအရေးကြားနာပွဲကျင်းပခဲ့တာပါလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တယ်ဆိုတော့ ICJ တရားရုံးမှာတရားစွဲဆိုနိုင်ရေးလျှောက်ထားချက်ကိုမြန်မာနိုင်ငံဘက်ကမြန်မာစစ်ကောင်စီအပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်တက်ရောက်ပြီးလျှောက်လဲချက်ပေးခဲ့တယ်လို့ဂမ်ဘီယာနိုင်ငံဘက်ကလည်းဥပဒေပညာရှင်တွေကအပြန်အလှန်လျှောက်လဲချက်တွေတင်သွင်းခဲ့တာပါ ICJ နိုင်ငံကတရားရုံးကအခုလိုအပြန်အလှန်နှစ်ဖက်ကြားနာပွဲတွေကိုတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသကဒုက္ခသည်စခန်းအသီးသီးကရိုဟင်ဂျာဒုက္ခသည်တွေလည်းစောင့်ကြည့်ခဲ့ကြတယ်လို့ဒုက္ခသည်တွေကပြောပါတယ် VOA မြန်မာပိုင်းပါဝင်သတင်းမီဒီယာတွေကနေတဆင့် live ဓာတ်ရိုက်ထုတ်လွှင့်မှုတပြိုင်နက်တည်းပြသနေချိန်ရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်စောင့်ကြည့်လေ့လာကြည့်ရှုခဲ့ကြတယ်လို့ကုတုဘလောင်ဒုက္ခသည်စခန်းကန့်အမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်က VOA ကိုပြောပါတယ်
လိုက်လေးကကမှကျွန်တော်က live လက်ရှိရတယ်မဇိမတီမလိုက်ရှိရတယ် BBC ကလည်းရတယ် BOA ကလည်းရတယ် RFI ကလည်းရတယ်ကျွန်တော်နားထောင်ကြတယ်ကျွန်တော်မှကုကျွန်တော်မှ TV ရှိပြီးတယ်ကျွန်တော်မြန်မာနိုင်ငံက PSI ဆလုံးတကူဝင်လာတယ်ဒီဆလုံးကကျွန်တော်ချိရပြီးတော့ကျွန်တော်မှရှိတယ်တော့ကစီရကလုံးကျွန်တော်ကတိုင်ပြီးတော့ချိနေရတယ်လေကိုယ်စေဝန်ဇာရနေနာတုံးကြတာဒါပေမဲ့မြန်မာစူရပကတိရာကျွန်တော်ဒီမှာချိရလူဝင်ကြတော့ကနေဗမာသဘမတူသူတို့ကဘာကိစ္စကိုဂင်ပြာကတရားဆွေးတာကမှသူတို့ OIC ကိုသူတို့ကုစား OIC ကုစားလို့တဲ့ဆိုပြီးတော့သူဆွေးလာတာကဒါကိုကျွန်တော်လုံးဝရှုံးရှားတဲ့ OIC ကုစားလို့တာမဟုတ်ပါဘူးကျွန်တော်ဒီ2019မှာဂင်ပြာနိုင်ငံကုစားလေရဒီမှာကျွန်တော် SPS room လာကြတာကမှကျွန်တော်ထုံးစုတာပါကျွန်တော်ဒီဝင်ရကုစားသူတို့လောက်တာပါ
ဒီသတင်းပတ်တွင်အပြန်အလှန်လျှောက်လဲချက်တွေပေးခဲ့ကြတဲ့ ICJ တရားကြားနာဘွဲကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေချိုးဖောက်ခံခဲ့ရတဲ့လူခွေချိုးဖောက်မှုတွေအတွက်ဂမ်ဘီယာနိုင်ငံအနေနဲ့စောင့်ကြည့်ပေးနိုင်ရေးတရားစွဲဆိုခွင့်ရဖို့နိုင်ငံတကာခုံရုံးဘက်ကဆုံးဖြတ်ပေးနိုင်မယ်လို့ကြားနာဘွဲကိုကိုယ်တိုင်နားထောင်ခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံးမြို့နယ်ကမောင်းစိတ်တမန်သားကတိတ်ဆောင်လာတဲ့ကိုကာမေးတို့လူရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်ပါတယ်
ကျွန်တော်ကအဲ့ဒီတာနာဆိုင်ရှင်မှုပထမအကျင့်အရော provisional measure ဆိုပြီးတော့ permanent condition ပေးတာတခုရှိတယ်။ဒုတိယအကျင့်မှာလည်းကျွန်တော်ကတော့ကောင်းဆုံးတော့သုံးပေးချက်တခုရယူမယ်လို့ကျွန်တော်ရရှိသွားမယ်လို့ကျွန်တော်ကနည်းနည်းမျှော်လင့်ပါတယ်။အဲမြန်မာဘက်ကတော့ထင်ပြထားတဲ့ဟာနဲ့ကျွန်တော်ဂမ်ဘီယာဘက်ကထင်ပြထားတဲ့ဟာနဲ့ကျွန်တော်ဟာမန်တရားပြည်တော်ကျွန်တော်တော့ရရှိကိုအမြင်ဆုံးရပြီးတော့ကျွန်တော်အမြင်ဆုံးအင်ကိုပြင်ချင်တယ်လို့ကျွန်တော်ပြောချင်ပါတယ်။အဲ့ဒီ justice ကဘယ်မှာရလဲဆိုရင်ဖမ်းမလိုက်တော့တရားရုံးဆိုတာကပါမှာရှိတယ်အဲ့ဒီတရားရုံးမှာတရားကြားနာဖို့စိတ်ပြည့်ဆိုတော့ဒီမှာရှိတဲ့လူတွေကမျောလိုက်ရတော့မှအဲ့ဒီတကူပဲရှိတယ်အဲ့ဒီတကူကိုမျောလန်းထားပြီးတော့ဒီမှာ immediate အနိုင်နာခံပြီးတော့ခလေရီပညာရေးဆုံးဆုံးလိုက်လူတွေစာဝဲနေတဲ့အခက်ခဲဘဝနဲ့ဘဝမျိုးစုံဒုက္ခနဲ့ရန်ဆိုင်နေရတဲ့အကြောင်းတကူပဲရှိတယ်ပါလဲဆိုတော့ရိုဟန်ဂျာတော့ justice တီးလာမယ်ဆိုပြီးတော့မျော်လန့်ထားတာပဲရှိတယ်။အဲဒါကြောင့်ဒီအားလူတွေကိုလုံးတေးတေးချာချာနားတောင်ပြီးတော့မျော်လန့်ရှာနိုင်ကျွန်တော်တို့ဒီမှာနေခဲ့တာဖြစ်ပါတယ
်။လက်ရှိစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအရင်တုန်းကရိုဟင်ဂျာတွေဖြစ်ပျက်ခဲ့တယ်လို့မကွေးစကိုင်းမြန်မာတွေအများစုနေထိုင်ရာဒေသတွေနဲ့ကြားချင်းကရင်စားတဲ့တိုင်းရင်းသားနယ်မြေတွေမှာပါနေနေမိရှုလူစုလိုက်ပြုံလိုက်မိရှုတက်ဖြတ်တာအပါအဝင်ဖန်စီညင်မနှိမ့်ဆက်မှုတွေလုပ်နေတဲ့လူခွေချိုးဖောက်မှုတွေအတွက်ပါတရားမျှတမှုရရှိခြင်းပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်မြန်မာနိုင်ငံတွင်းမှာ2012ခု2018ခုနှစ်အဖြစ်ပြက်တွေအပြင်လူခွေချိုးဖောက်မှုတွေကိုခေတ်ဆက်ဆက်ကျူးလွန်ခဲ့ရတဲ့နိဒာမှုတွေအတွက်တရားမျှတမှုတွေကိုသူတို့လိုနိဒာသူတွေအတွက်ရရှိခြင်းပါတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကလည်းပြောပါတယ်
ကျွန်တော်တို့တော့ဆင်းနိုင်မှာကကျွန်တော်တို့ဒီအဲ့ဒီမှာမွေးဖွားလာခဲ့တာချင်းကပါကျွန်တော်တို့ဖားပြီးတော့ခွဲကြမှုပြီးဒီပြင်နိုင်မှုခင်ရတာပါခင်ပြီးတော့ကျွန်တော်တို့ကြီးလာရတာပါအခုအဲ့ဒီမှာရှိတဲ့ပြည်သူလူတွေပါဒါရောက်မှကျန်ဥပဒေမဲ့ဖြစ်ကြတာဥပဒေမဲ့ဖြစ်စီတာဥပဒေမဲ့တောင်းစားတာအခုသူတို့ဒီကနေ့ရှိတာမဒီချီတာကျွန်တော်ကဒါကလုံးဝဆိုးရှားတယ်ကျွန်တော်မြန်မာပြည်သူလူတွေနဲ့ကျွန်တော်ကလုံးဝအတူတူပဲရဲ့အတူချင်းကျွန်တော်မြန်မာပြည်သူလူထုကတော့ပါကျွန်တော်ရဲ့ campaign မှာရှိတဲ့မွတ်စလင်ကပါအဲ့ဒီအခုခေတ်ကနေတော့မကူတော့ရှာတော့ကြာတော့မှအခုခင်စားနေရတဲ့ပြည်သူလူထုပါကျွန်တော်ခင်စားနေနေရတဲ့အတူတူပဲသူတို့ခင်စားနေရတဲ့ဦးစံအတိုင်းသူတို့လည်းကိုယ်တိုင်ကိုယ်စားတော့အခုခင်စားနေရတယ်အဲ့ဒီအတော့ကျွန်တော်သူတို့အခုတိကျူးလူမှုရရသူတို့အခုတိ ကတိအမှုရမြေတိုင်းပဲနဲ့ဟိုမှာရှိတယ် ICC ICJ ကုဒ်မှာတော့တရားရေးဆိုင်တရားစီရင်ရေးနဲ့ကျွန်တော်ရှင်းရှင်းနေတူတယ်အခုတူကကတိအမှုရမြေတိုင်းပဲနဲ့အဲ့ဒါကျွန်တော်ပြောမှာပါ
ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံဘက်ကတော့2012ခုနှစ်နဲ့2018ခုနှစ်ဒီမှာမြန်မာနိုင်ငံတွင်ဖြစ်ပျက်ခံရမှုတွေမှာဂမ်ဘီယာနိုင်ငံဟာနင့်နာသူမဟုတ်ခဲ့သလို ICJ အနေနဲ့လည်းစီရင်ပိုင်ခွင့်မရှိဘူးဆိုတာကိုကောက်ကွက်လွှာတင်သွင်းပြီးနှင်းဆူရှောင်လဲခဲ့တာပါလူမျိုးတုံးတပ်ဖြတ်ခံရမှုတွေအတွက်တရားမျှတမှုရအောင်ဂမ်ဘီယာအနေနဲ့တရားစွဲဆိုနိုင်မှာမှအခုလက်ရှိမြန်မာပြည်မှာဖြစ်ပျက်နေတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ရေးလမ်းစာပွင့်သွားမယ်လို့လည်းကိုကာမေးတို့လူလူဟင်ညာတွေကရှုမိပါတယ်
ကျွန်တော်ကတွေ့ကျင်နဲ့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီလိုမတရားရင်ပနဲ့ဆက်နေတာကျွန်တော်တို့လူမျိုးသမီးတွေကိုပြောလို့ရမှာမဟုတ်ပါဘူးအကြတိုင်းရင်းသားတွေကလည်းဒီလိုနဲ့ခွဲလာတာနိုင်ပုံခဏချင်းပြောလာပါပြီမှရှိတယ်လူမျိုးအားလုံးကြီးဒန်းတော်ကပွားရေးရသွားရင်ကျွန်တော်တို့ကတော့ justice ကိုပြလာမှာလို့ကျွန်တော်တို့အတူမျိုးလာမယ်ဆောင်းမျိုးနေတာပြပါတယ်ပထမအချင်းကျမ်းစာဆိုင်ဆိုင်ပွဲမှာလည်းဒေါအောင်ဆန်းစုကြည်နော်ဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ကပြောခဲ့တဲ့စကားတွေကိုပဲအခုဒုတိယအချင်းမှာလည်းဒီစကားတွေကိုပဲသူတို့ပြောသွားတာပဲရှိတယ်ဂမ်ဘီယာဘက်ကဆရာဆွေးလို့မရဘူးဆိုပြီးတော့ပြောတာရှိတယ်ဒါမှဒီမှာရှိတဲ့လူတွေကဂမ်ဘီယာဘက်ကတုံ့ဆိုတာတဲ့ဟာကိုအမှန်တရားနဲ့အထောက်အထားဒီပြေစုံစုံကိုသင်ပြတာတဲ့အတွက်ကျွန်တော် justice ကြီးရသွားမယ်လို့ပြင်တယ်အဲ့လိုမြန်မာအစိုးရကိုကျွန်တော်တို့အချင်းချင်းဒီမှာရောက်လာတဲ့နေ့ချင်းရောက်လာတာရှိတယ်ကျွန်တော်တို့ကအများနဲ့ဒီစကားတက်ဖွင့်လို့ပဲပြောတာတာရှိတယ်ကဘာတရားရုံးကနေလည်းအဲ့ဒီ justice ကိုလိုချင်လို့တရားဆွေးတာကိုကျွန်တော်တို့ဟန်ကြအနေနဲ့ချိုးဆိုပါတယ် justice ကိုလိုချင်လို့ကျွန်တော်တို့ကတော့တရားဆွေးပြတာတော့လည်းကြံပြကလို့ကျွန်တော်ကတူးချင
်မြန်မာနိုင်ငံမှာရိုဟင်ညာဆိုတဲ့အတုံးကိုတရားဝင်လက်ခံခေါ်ပေါ်တတ်မှတ်ခြင်းမရှိခဲ့တဲ့မြန်မာနိုင်ငံဘက်ကနိုင်ငံတကာတရားခုံရုံးမှာပထမတစ်ချိန်တော့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်လာရောက်ရှောင်လဲခဲ့တယ်လို့အခုတစ်ချိန်မှလည်းအာဏာသိမ်းစစ်ကောင်စီဘက်ကလာရောက်ရှောင်လဲခဲ့တဲ့ ICJ နိုင်ငံတကာခုံရုံးတော်ကမြန်မာနိုင်ငံအရေးဂမ်ဘီယာနဲ့မြန်မာနိုင်ငံရှောင်လဲချက်တွေအပေါ်မှာမကြခင်မှာပဲဆုံးဖြတ်တော့မယ် ICJ နိုင်ငံတကာခုံရုံးရဲ့စီရင်ဆုံးဖြတ်ချက်တွေအပေါ်ဘင်္ဂလားဒေ့ရှ်ရောက်သိမ်းညက်ချီတဲ့ရိုဟင်ဂျာတွေကတရားမျှတမှုရဖို့အရေးမျှော်လင့်နေကြတယ်လို့မြန်မာပြည်တွင်းမှာကြံရိတ်ခဲ့တဲ့မွတ်စလင်တွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြကြောင်းပါရှင်